ပြည်ထောင်စုဝန်ကြီးဌာနကမင်္ဂလာဆောင်လေးစိတ်မှာဖန်ဆီးတဲ့လုပ်ရအပေါ်မကျေနပ်တဲ့အကြောင်းမြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းကပြောကြားခဲ့တယ်လို့သူကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခောင်းလင်းကပြောပါတယ်ဒီဖန်ဆီးမှုမှာတံပြားဖြစ်စရာမေးခွန်းတွေရှိနေကြောင်းလဲဥပဒေရေးရာကြံ့ကျင်သူတွေကတုံ့တက်ပါတယ်မလာတော့ကဥဝေရသူပါရာဇိကကြပြီးယဟန်ဘဝနိဋ္ဌိတန်သွားပြီလို့ကိုဆွေဝင်းရဲ့ကိုကရေးသားချက်ဟာဥပဒေနဲ့ညှိစုံမှုမရှိဘူးလို့သာသနာရေးဝန်ကြီးဌာနကအေဒီလာကသဘောထားထုတ်ပြန်ထားတဲ့ကြားကကိုဆိုရင်းကိုပုံမှန်66ကာဒီနဲ့မနေ့ဇူလိုင်လ30ရက်နေ့ကမင်္ဂလာတုံလေးစိတ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။မအိမ်ကျင်းနိုင်ကအပြည့်အစုံပြောပြမှာပါရှင်
။အလုပ်ကိစ္စနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကိုတ냐အိတ်သွားမြင့်ကိုဆိုရင်းကိုရန်ကုန်မင်္ဂလာတုံလေးစိတ်ကမထွက်ခင်လေးစိတ်ရဲတွေကဖမ်းဆီးခဲ့တာပါ။ကိုဆိုရင်းအနေနဲ့ပြပခီးမထွက်ခင်တပ်ဆိုင်ရာမန္တလေးမဟာအောင်ကြီးရဲစခန်းနဲ့ညှိနှိုင်းပြောဆိုမှုတွေရှိခဲ့ရတာနဲ့မင်္ဂလာတုံလေးစိတ်မှာရဲကဖမ်းဆီးခဲ့တာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခောင်းင်းက VOE ကိုပြောပါတယ်
ကျွန်တော်တို့ကဒီနှစ်ရက်နေ့တုန်းကသုံးရက်နေ့ပေါ့နော်အဲကျွန်တော်တို့မန္တလေးကိုတက်ပြီးတော့ကျွန်တော်တို့အဖမ်းခံတယ်ဟိုဆိုလို့ကျွန်တော်တရားရင်ဆိုင်နေပေါ့ဗျာအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ကပြင်ဆင်တယ်ပြင်ဆင်တဲ့အချိန်မှာပဲကျွန်တော်တို့ကအားလုံးသဘောတူညီကြပြီးသွားပြီကြပြီးတော့ကိုဆွေကဒီနေ့ညနေပေါ့နော်ကိုစီကရောက်ကဆောင်းနေချင်းကကျွန်တော်ကတော့ရုံးကိုကိုစီကသွားတာသွားတော့ရန်ကုန်လေးစည်းရက်ပြည်မှာသူ့ကိုဖမ်းမိလိုက်ပါတယ
်ဟုတ်ကဲ့အဲ့တော့ကိုဆွေဝင်းကမန္တလေးကိုလာပြီးတော့အမှုရင်ဆိုင်နေလို့အဲ့ဒီရဲစခန်းကိုတရားဝင်အကြောင်းကြားထားရတဲ့ဒါနဲ့ဒီမင်္ဂလာတုံလေးစိတ်မှာဘာလို့အဖမ်းခံရတာလဲရှင
်ဒီမပြည့်နိုင်တဲ့သတင်းတစ်ခုရဆိုလို့ရှိရင်ကိုဆွေဖမ်းခံရပြီဆိုတော့ကျွန်တော်တိတိကျကျကျွန်တော်မန္တလေးကအဖွဲ့ကိုကျွန်တော်စုံစမ်းပြီးတော့ကျွန်တော်လိုက်ကြည့်တဲ့အခါမှာတော့ဘာသာပြရလဲဆိုတော့မဟာအောင်မြေညွန့်နယ်မှုရဲ့လက်မှတ်နဲ့ကိုစီဝင်းကိုပေါ့နော်သူကတရားထဆိုတဲ့အတုံးလုံးပါတယ်ပြီးကြလို့ရှိရင်ကိုစီဝင်းအနေနဲ့ပေါ့နော်ဒီပြည်ပကိုထွက်ပြေးတင်းချောင်းနိုင်ရရှိတဲ့အတွက်တာစီသေးပါရန်ဆိုတဲ့အခြေအနေကပတ်သက်ပြီးတော့ရန်ကုန်လေစိတ်ကရဲစခန်းကိုရန်ကုန်လေစိတ်ရဲကိုသူကနှံ့အကြောင်းကြားတဲ့အစခုထွက်လာပါတယ်ဒီနေ့ဒီနေ့မှာကျွန်တော်တို့နောက်ဆုံးရတဲ့အခြေအနေကဆိုရင်ကိုစီဝင်းကိုလာရောက်ခေါ်ယူဖို့ဆိုပြီးတော့မန္တလေးကရဲတပ်ဖွဲ့ကဟုတ်ကဲ့ဆင်းရဲဒီလိုကျွန်တော်တို့မိဂါရုံစခန်းကပြောပါတယ
်အခုလိုမိဂါရုံလေးစိတ်အများပြည်သူညင်ကွင်းမှာသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့ရဲစခန်းမှာတွေ့ဆုံခဲ့စဉ်ကိုဆွေဝင်းကပြောကြောင်းကိုထက်ခောင်းလင်းကပြောပါတယ
်အဓိကကကိုဆွေဝင်းအနေနဲ့ကသူကဘန်ကောက်ရုံးကိုဒီနိုင်ငံခြားဖြစ်တဲ့ဆိုရဲ့အိဆာကသူကဒီကျွန်တော်တို့ရုံးပိုင်းဆိုင်ရာဆွဲပြောင်းမှုအတွက်သူနိုင်ငံခြားကိုသွားတာတရားအိတ်ကြီးနဲ့သူသွားတယ်ဒီနေ့နေ့ဆက်လို့ရှင်မက်ဆက်ပြင်လာမယ်ဆိုတဲ့ရည်ရွယ်ချက်ဒီမှာရှိသေးတာအခုမန္တလေးမဟာအောင်မြေရေတပ်ဖွဲ့ကထုတ်ပြန်လာတဲ့စာအရဆိုလို့ရှင်သူကရှောင်ပြေးနေတယ်ဆိုရင်အခုမှမဟုတ်ပါဘူးလွန်ခဲ့တဲ့လပေါင်းများစွာတည်းကသူရှောင်ပြေးလို့ရတာအဲ့ဒါကိုသူ့ကိုရှောင်ပြေးတဲ့ဆက်ကလုံးတုံးတာသူလုံးဝလက်မခံပါဘူးတာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့သူကိုယ်နဲ့ကတောက်လျှောက်အမှုဖြစ်စဉ်အကုန်လုံးမှာသူကိုယ်နဲ့ကရေးရေးရင်ဆိုင်တယ်ပြီးတော့လို့ရှင်သူပြောပြချင်တာပြောတယ်တာဝန်ခံတယ်ပြီးတော့သူလုံလန်းစားတာသူဆက်လုပ်နောက်တစ်ချက်ကဒီကရအပတ်ကမဟာအောင်ကြီးရဲ့တပ်ဖွဲ့နဲ့သူနဲ့သဘောတူညီယူပြီးသားသူလာရောက်ဖမ်းဆောင်မယ်ဆိုရယ်ပြောပြီးသားဒါပေမဲ့လုံလန်းဆောင်တာကိစ္စကြောင့်သူဘန်ကောက်ကိုခဏထွက်သွားတာကိုသူ့ကိုအဲ့လိုစာထုတ်နေဆိုသူလုံးဝမကြည့်နဲ့ဘူ
းလုံလန်းရဲ့မက်ရှလာကလေးကအမျိုးပါတာသာသနာဆောက်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်သားသအဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်ကြီးအမှတ်ခွန်ရဲစခန်းမှာဦးဝီရသူကိုအတရေဖြတ်မှုနဲ့ကိုဆွေဝင်းကိုပုံမှ66ကာဂျီပုံမှ295ကာဂျီတို့နဲ့အမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်။ဒါပေမဲ့ဒီတိုင်ကြားမှုနဲ့ပတ်သက်လို့ဧပြီလ5ရက်နေ့ကထုတ်ပြန်တဲ့သာသနာရေးဝန်ကြီးဌာနရဲ့သဘောထားကြေညာချက်မှာဖြစ်စဉ်နဲ့ဥပဒေပုံမှတွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဦးဝီရသူကိုအတရေဖြတ်ရမရောက်ဘူးလို့တုံ့တက်ကြောင်းသာသနာတော်နဲ့ပတ်သက်ပြီးဘလို့မှညှိစွန့်ချက်မပါရှိကြောင်းဖော်ပြထားပါတယ်။ဒါကြောင့်အခုလိုကိုဆွေဝင်းအဖမ်းခံရမှုမှာပြည်ထောင်စုဝန်ကြီးဌာနရဲ့လုပ်ရဟာတရားစီရင်ရေးအထက်မှာရှိနေတယ်ဆိုတာထင်ရှားနေကြောင်း AHRC အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူကပြောရီကိုပြောပါတယ်
။ကိုဆွေဝင်းကတကယ်တမ်းတပြေးဖို့အတွက်တန်စီခဲ့ရုံမှန်တယ်ဆိုလို့ရှိရင်ဒီအမှုရင်ဆိုင်နေရတဲ့လီလာကာလအတွင်းမှာအချိန်မီးထွက်ပြေးသွားနိုင်တဲ့ဥစ္စာဖြစ်တယ်အခုတော့တရားဝင်အသေးသေးအကြောင်းကြားပြီးတော့မှခရီးထွက်တဲ့ကိစ္စကြုံကြိုက်လာတဲ့အခါမှလာဒီခုလိုမျိုးဖမ်းလိုက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့ လုံဆောင်မှုတွေပေါ်မှာပြည်သူအများပုံမူတန်လျာဖြစ်စီတယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်။ဒါလည်းမကောင်းတဲ့လက္ခဏာဖြစ်တယ်လို့ပဲကျွန်တော်တို့ကတော့ပြောချင်ပါတယ်ခင်ဗျာ
။ဇန်နဝါရီလကရှင်းနေကြီးဥက္ကုညီမင်္ဂလာတော်လေးစိတ်အများပြည်သူရှိတမက်နဲ့ပြတ်တက်ခံရမှုနဲ့ပတ်သက်လို့လောက်ကျန်တက်ဖြတ်သူတွေကိုကျေးဇူးတင်ကြောင်းဥဝီရသူကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ရတဲ့ပတ်သက်လို့မြန်မာနောင်သတင်းဌာနကနေရွေးကောက်ပွဲအပြီးအတန်တိတ်သွားတဲ့မပါပပြန်လာပြီဆိုပြီးသတင်းဆောင်ပါရေးသားရမှာဥဝီရသူရဲ့ပြောဆိုချက်ဟာယဟန်ဘွားကနေပြီးတော့လုံးဝကုံဆုံးသွားစေတဲ့ပြစ်မှုမျိုးဖြစ်ကြောင်းပါရာဇိကကြပြီဆိုတဲ့ရွှေဝါရောင်ဆရာတော်တပါးရဲ့မှတ်ချက်ကိုဖော်ပြခဲ့တာဖြစ်ပါတယ်လက်ရှိမှာတော့မပါတာဆိုတဲ့အဖွဲ့အစည်းဟာတရားမဝင်ကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကပြီးခဲ့တဲ့လပိုင်းတွေကပဲထုတ်ပြန်ကြေညာထားပါတယ်။မြန်မာနောင်အေဒီတာချုပ်ကိုဆွေဝင်းဟာရန်ကုန်မြို့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုကအိမ်ပေါ်မင်းကလေးနှုတ်အပေါ်လူမဆက်အောင်နှိပ်စက်နှင်းပတ်မှုကိုသတင်းမီဒီယာကနေဖော်ထုတ်တင်ပြခဲ့ရမှာလူသိများလာခဲ့ပြီးရှင်းနေကြီးဥက္ကုညီလှုပ်ကြံခံရမှုမှာလည်းအမှုမှန်ပေါ်ပေါက်ရေးစုံစမ်းဖော်ထုတ်ရေးသားခဲ့သူလည်းဖြစ်ပါရဲ့ရှင်။